မင်္ဂလာညနေခင်ပါရှင်။2020ပြည့်နှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့နဲ့အတူ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။နူဂန်ဖြစ် primary မှာ Vermont အထက်လွှတ်တော်မှ Bernie Sanders အနိုင်ရသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1100ကျော်သွားပါပြီ။မြန်မာပါဝင်အရှိတောင်ချနိုင်ငံတွေရဲ့စီးပွားရေးထိတွေ့မှုဟာ virus and delay ကြောင့်ထိခိုက်မဲ့ပုံရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရမှာပါခင်ဗျ
။အခုညနေခင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းလာလေးတွေမှာတော့ဒီကနေ့ကြာရောက်တဲ့83ချိန်မြောက်ပြည်ထောင်စုနေအခမ်းအနားမှာဒေါက်အောင်ဆန်းစုကြည်အလေးထားပြောသွားတာတွေကတော့
ကျွန်မတို့ရဲ့ပြည်ထောင်စုဖခင်ကြီးများဟာသစ္စာနဲ့အမြင်တွေနဲ့တတိရှိရှိနဲ့ငါတို့ခင်မှာငါတို့လူကျင်တဲ့နိုင်ငံမျို
း83ချိန်မြောက်ပြည်ထောင်စုနေခန္ဓာကြောင့်ကိုနိုင်ငံတကာသတင်းတွေပြပြခြင်းနားဆင်ကြမှာဖြစ်ပါတယ်။အဲဒီနောက်မူဆယ်မြို့ရဲမှာပျောက်နေတဲ့ဆိုတဲ့ကိုရိုနာဗိုင်းရပ်စ်တန်တရားရှိထားတဲ့တရုတ်နိုင်ငံသား၄ဦးရဲ့ကတဦးဟာသူကိုယ်တိုင်အာဏာပိုင်နေစီသွားရောက်ဆစ်ဆေးခံခဲ့ပြီးတော့အခုတရုတ်အာဏာပိုင်တွေဘက်ကဗိုင်းရပ်စ်မရှိဘူးလို့အတည်ပြုလိုက်ပါပြီ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီတွင်ပနာမရွေးကောက်ပွဲတွေအကြောင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆူမြတ်မွန်တို့ကပြောပြပေးပါမယ်ရှင်။
ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့နူးဟမ်ရှယ်ပရိုင်မရီမှာတော့ဗမွန်ပြည်နယ်ထက်လွတ်တော်မှဘာနီဆန်ဒါစ်ကပ်ပြီးအနိုင်ရသွားပါတယ်။မစ္စတာဆန်ဒါစ်ကထောက်ခံမဲ26ရာခိုင်နှုန်းရပြီးအင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဟောင်းပီတ်ဘူဒီဂျက်စ်က24ရာခိုင်နှုန်းရပါတယ်။မင်နီဆိုတာပြည်နယ်ထက်လွတ်တော်မှအေမီဂလိုဘူချာကထင်မှတ်မထားတဲ့အခြေအနေကောင်းခဲ့ပြီး20ရာခိုင်နှုန်းနဲ့တက်တရလိုက်ပါတယ်။မစ္စတာဆန်ဒါစ်ပြည်နယ်ထက်လွတ်တော်မှအဲလီဇဘက်ဝါရန်က9ရာခိုင်နှုန်းနဲ့သရုပ်ထဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကတော့ရှေ့ရာဂိုင်နှုန်းနဲ့နံပါတ်5နေရာပဲရခဲ့ပါတယ်။ဒီညအောင်ပွဲဟာဒေါ်နယ်ထရန့်ရဲ့သမ္မတတဒံအဆုံးသတ်စေဖို့ဤတန်းဖြစ်တယ်လို့မစ္စတာဆန်ဒါစ်ကပြောပါတယ်။ဘယ်သူဘယ်သမ္မတလောင်းအဖြစ်ရွေးကောက်ခံရပါစီကျွန်တော်တို့အားလုံးအတူတကွညီညွတ်ကြမှာဖြစ်ပြီးနိုင်ငံသမိုင်းမှာအန်ဒရယ်အကြီးဆုံးသမ္မတကိုအနိုင်ယူမှာဖြစ်ပါတယ်လို့လည်းမစ္စတာဆန်ဒါစ်ကပြောပါတယ်။2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ဖို့အတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းကိုပါတီတွင်းမှာ primary နဲ့ caucus မဲပေးပွဲတွေလုပ်ပြီးတော့ရွေးချယ်နေကြတာပါပထမဆုံး Iowa caucus ပြီးတဲ့နောက်အခု New Hampshire primary အဲဒီနောက်ဖေဖော်ဝါရီ22ရက်နေ့မှာ Nevada caucus နဲ့29ရက်နေ့မှာ South Carolina ပြည်နယ် primary ရွေးကောက်ပွဲတွေကိုဆက်ကျင်းပမှာဖြစ်ပါတယ်
လွှတ်တော်ကိုလိမ်ညာမှုနဲ့အပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့ American သမ္မတဟောင်း Donald Trump ရဲ့နိုင်ငံရေးအကြံပေးဟောင်း Roger Stone ကိုအစိုးရရှေ့နေတွေဘက်ကထောင်ဒဏ်ချဖို့အကြံပြုထားတဲ့ကိစ္စမှာသူဝင်ရောက်ဆက်ဖက်ခြင်းမရှိဘူးလို့သမ္မတ Trump ကငြင်းဆန်ခဲ့ပါတယ
်
တရားရေးဌာနကိုသူ့မှာပြောပိုင်ခွင့်အပြည့်အဝရှိပေမဲ့သူမပြောခဲ့ပါဘူးအကြံပြုထားတဲ့ထောင်ဒဏ်ကအဓိပ္ပာယ်မရှိသလိုတရားစွဲတဲ့ကိစ္စတစ်ခုလုံးကလည်းအဓိပ္ပာယ်မရှိဘူးလို့သမ္မတကအင်္ဂါနေ့တုန်းကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းမှုတွေအတွင်းလိမ်ညာမှုသူ့အကြောင်းထွက်ဆိုမဲ့တက်တွေကိုပိတ်ပင်ဖို့စူးစမ်းမှုတွေနဲ့ Roger Stone မှာအပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတာပါသူ့အပေါ်ပြစ်ဒဏ်9နှစ်ကနေ6နှစ်ထိချမှတ်ဖို့ပြည်ထောင်စုအစိုးရရှေ့နေတွေကအကြံပြုထားတာဖြစ်ပါတယ်ဒါကိုတရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကရေးသားခဲ့ပြီးတဲ့နောက်မူလထောင်ဒဏ်အကြံပြုချက်ဟာအကြောင်းမဲ့လိုရာထက်ပိုတဲ့အကြံပြုချက်ဖြစ်နိုင်တယ်လို့တရားရေးဌာနကတရားရုံးကိုရှောက်လဲတင်ပြခဲ့ပါတယ်ဒီသတင်းထွက်လာပြီးမကြာခင်မှာပဲ Roger Stones အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေ၄ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြသလိုတယောက်ကတော့ပြည်ထောင်စုအစိုးရရှေ့နေအလုပ်ကနေပါနှုတ်ထွက်တယ်လို့ကြေညာခဲ့ကြပါတယ်။အခုလိုထောင်ဒဏ်အကြံပြုချက်တွေကိုတရားရေးဌာနကပြင်ဆင်တာဟာနိုင်ငံရေးအရဝင်ဆွတ်ဖက်မှုကြောင့်လားဆိုတာကိုလွှတ်တော်နဲ့တရားရေးဌာနစစ်ဆေးရေးမှူးချုပ်တို့ကစုံစမ်းစစ်ဆေးပေးပါလို့ Restore Public Trust ဆိုတဲ့အစိုးရအာဂတိလိုက်စားမှုစောင့်ကြည့်အဖွဲ့ကတောင်းဆိုပါတယ်။Roger Stone ကိုရှေ့သတင်းပတ်မှာပြစ်ဒဏ်ချမှတ်မှာဖြစ်ပါတယ်သူကိုသမ္မတကလူငင်းချမ်းသာခွင့်ပေးမှာလားဆိုတဲ့သတင်းတောက်တွေရဲ့အမေးကိုတော့သမ္မတ Trump ကအင်္ဂါနေ့တုန်းကဖြေကြားခဲ့ခြင်းမရှိပါဘူ
းအာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့နဲ့အမေရိကန်စစ်ဆေးညှိနှိုင်းရေးမှုတွေကာတာနိုင်ငံဒိုဟာမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲကနေတာလီဘန်နဲ့အမေရိကန်တပ်ဖွဲ့တွေအကြားငြိမ်းချမ်းရေးသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးနိုင်ရေးစီဦးတည်စေမဲ့တိုက်ပွဲတွေအရှိန်လျှော့ချရေးသဘောတူညီချက်တရက်ကိုကြေညာနိုင်ပွဲရှိတယ်လို့တာလီဘန်အဖွဲ့သတင်းရင်းမြစ်တွေကပြောပါတယ်တာလီဘန်အဖွဲ့နဲ့ညီချင်းရေးဆွေးနွေးပွဲတွေမှာအမေရိကန်အနေနဲ့တိသာထင်ရှားတဲ့တိုးတက်မှုတွေရထားပြီးလို့အာဖဂန်နစ္စတန်ခေါင်းဆောင်တွေကလည်းပြောပါတယ် တိုက်ပွဲတွေကိုတိတာထင်ရှားတဲ့ပမာဏနဲ့ရေရှည်လျှော့ချသွားရေးဆိုင်ရာတာလီဘန်အဖွဲ့ဘက်ကအဆိုပြုချက်ကိုအမေရိကန်နိုင်ငံသားရုံးကြီးမိုက်ပွန်ပေယိုကအတည်ပြုခဲ့တယ်လို့အာဖဂန်သမ္မတအက်ရှရက်ဂါနီကတွစ်တာမှာအင်္ဂါနေ့နောက်ပိုင်းကရေးပါတယ်ဝန်ကြီးပွန်ပေယိုနဲ့ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုတော့သမ္မတဂါနီကမပြောပါဘူးဒါပေမဲ့ဒေညာရေးလုပ်ငန်းစဉ်ထူထပ်မှုရလာအောင်တာလီဘန်အဖွဲ့ဘက်ကသူတို့ရဲ့ရည်တည်ချက်ပေါ်ပြန်ပြီးသုံးသပ်ခဲ့တယ်ဆိုတာမစ္စတာဂါနီရဲ့ပြောဆိုချက်ကပြနေပါတယ်ဒီပေါ်မှာတာလီဘန်တွေဘက်ကတုံ့ပြန်ချက်တော့ချက်ချင်းထွက်မလာသေးပါဘူးတိုက်ပွဲတွေလျှော့ချမယ်ဆိုတာကိုသဘောတူညီချက်တည်းအလက်မှတ်မထိုးခင်မှာတာလီဘန်တွေဘက်ကအခိုင်အမာတက်တည်ပြဖို့ဝန်ကြီးပွန်ပေယိုကပြီးခဲ့တဲ့သတင်းပတ်မှာတောင်းဆိုထားပါတယ
်ဆစ်ရဆိုရဲ့ဂျူးလွမှုတွေဆွဆွဲခံထားရတဲ့ဆူဒန်နိုင်ငံသမ္မတဟာအိုမာအယ်ဘာရှာနဲ့နောက်ထပ်၃ယောက်ကိုနိုင်ငံတကာဂျာဇဝစ်တရားရုံး ICC ကိုလွှဲပြောင်းပေးမယ်လို့ဆူဒန်အစိုးရကပြောကြားလိုက်ပါတယ်ဆူဒန်အစိုးရကိုယ်စားလှယ်တွေနဲ့ဒါဖော့ဒေတာတပုံအဖွဲ့တွေကြားအင်္ဂါနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုမျိုးဆူဒန်အစိုးရကကြေညာတာပါ2003ခုနှစ်တုန်းကဆူဒန်နိုင်ငံဒါဖော့ဒေတာမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်လူမျိုးရုံးတပ်ဖြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေကိုအိုမာအယ်ဘာရှာကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ ICC တရားရုံးကအလို့ရှိနေတာဖြစ်ပါတယ်။လူပေါင်း3သိန်းလောက်တေဆုံးခဲ့တဲ့ပဋိပက္ခတွေအတွင်ဘာရှာကိုထောက်ခံတဲ့လက်နက်ကိုင်အဖွဲ့တွေဟာတော်လှန်ဖို့ကြိုးစားတဲ့မျိုးနွယ်စုဝင်အားလုံးကိုတုတ်တင်ရှင်းလင်းဖို့ကြိုးစားခဲ့တယ်လို့တရားလူရှင်းတွေဘက်ကပြောပါတယ်။အယ်ဘာရှာကို ICC တရားရုံးပို့မယ်ဆိုတဲ့အကြောင်းသတင်းကြောင့်ဆူဒန်နိုင်ငံခါထွန်းမြို့တော်လမ်းမတွေပေါ်မှာထောက်ခံသူတွေရောကန့်ကွက်သူတွေပါဆန္ဒပြနေကြပါတယ်။ဒါတော့ပို့မှလည်းဆိုတာကတော့မရှင်းလင်းသေးပါဘူး။တမရဟောင်းအယ်ဘာရှာအပေါ်ဆန္ဒပြပွဲတွေလားနဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဧပြီလတုန်းကတော့စစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပါတယ်။တချိန်လုံးကသူ့ကိုဆန့်ကျင်သူတွေဖမ်းဆီးချုပ်နှောင်နှိမ့်ဆက်ညှဉ်းပန်းခံခဲ့ရတဲ့နာမည်ဆိုးနဲ့ကြိုကြားတဲ့ကိုဘာအချင်းထောင်ထဲမှာပဲသူ့ကိုဖမ်းဆီးထားပါတယ်။ပြီးခဲ့တဲ့နှစ်ကတော့အချင်းပြက်ချဆားမှုနဲ့အိုမာအယ်ဘာရှာကိုအသက်ကြီးသူတွေအပေါ်ချမှတ်တဲ့ထောင်ဒဏ်ပြစ်ဒဏ်နှစ်နှစ်ချမှတ်ခဲ့ပါတယ
်။ VOA American Fan ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓညနေပတ်တွေနေ့ကိုတိုင်းဆက်လက်ပြပြနေပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူအရေအတွက်1100ကျော်သွားပြီလို့ဒီကကျန်းမာရေးတာဝန်ရှိသူတွေကဗုဒ္ဓနေမှာထုတ်ပြန်ပါတယ်ဒီကနေ့ရက်ကတည်ဆုံးသူအရေအတွက်မှာနောက်ထပ်68ယောက်ထပ်တိုးလာတာဖြစ်ပြီးရောဂါပိုးကူးစက်ထားသူပေါင်းက4,400ကျော်သွားပြီလို့ဒီအမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ရောဂါပိုးကူးစက်သူအားလုံးကိုထည့်သွင်းရေးတွက်ထားရလားဆိုတဲ့အပေါ်ကျွမ်းကျင်သူတို့ကတော့တန်မြတ်ရှိကြပါတယ်။အခုထုတ်ပြန်တဲ့အရေအတွက်သာတိကျမှန်ကန်မယ်ဆိုရင်တော့ရောဂါပိုးကူးစက်ထားသူအရေအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ2,105ဦးရှိတာမို့ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကထက်ကူးစက်သူအရေအတွက်ပိုနည်းသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူနဲ့ကူးစက်သူအရေအတွက်အများစုဟာတရုတ်ပြည်မှာကြီးထွန်းမှာဖြစ်ပြီးတခြားနိုင်ငံပေါင်း28နိုင်ငံထဲမှနေမှာလဲရောဂါပိုးကူးစက်ထားသူတွေရှိနေပါတယ်။အဲဒီလူတွေကတော့အများအပြားတရုတ်နိုင်ငံကိုခရီးသွားခဲ့ကြသူတွေပါ။အဲဒီထဲမှာအများဆုံးကူးစက်ခံထားရတာကတော့ဂျပန်နိုင်ငံယိုကိုဟာမားစိတ်ကမ်းမှာစိုက်ထားတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါတယ်။သင်္ဘောပေါ်မှာလူပေါင်း3,900မှာစုစုပေါင်း195ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ဂျပန်ကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်။ဒီတော့တင်မှာပဲဟောင်ကောင်မှာပြီးခဲ့တဲ့တရက်နှစ်ပတ်လောက်ကဆက်ကပ်ခဲ့တဲ့ Holland America Line ပိုင် Western Dam အပျော်စီးသင်္ဘောကြီးပေါ်ကခီးသည်2000လောက်ကိုထိုင်းနိုင်ငံနဲ့ဝင်ဝင်ပြုမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကအင်္ဂါနေ့မှာပြောပါတယ်။စီဖြေဖို့အစားအစာနဲ့လိုအပ်တဲ့တခြားပစ္စည်းတွေပြန်ဖြည့်ဖို့အတွက်ပဲသင်္ဘောကိုဆက်ကပ်ခွင့်ပေးမယ်လို့ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကဗန်ကောက်မှာတရက်နောက်တွေကိုပြောတာပါ။သင်္ဘောပေါ်ပါခီးသည်တွေထဲမှာတော့ Coronavirus ကူးစက်ထားသူဖြစ်စစ်ဆေးအတည်ပြုထားတာတရားမှမရှိပါဘူး။
ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့စစ်ဆေးကုသကာကွယ်နိုင်မဲ့နည်းလမ်းတွေကိုအများဆုံးရှာဖွေနိုင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒုတိယနေ့အဖြစ်ဆက်လက်ဆွေးနွေးနေကြပါတယ်ဒီကနေ့မှာတော့ကမ္ဘာတဝန်းကသိပ္ပံပညာရှင်တွေအစိုးရကျန်းမာရေးတာဝန်ရှိသူတွေသုတေသီတွေအလှူရှင်တွေဟာဗိုင်းရပ်စ်ပိုးနဲ့ပတ်သက်တဲ့အချက်လက်တွေကိုမျှဝေဆွေးနွေးပြီးအထူးရောက်ဆုံးဘယ်လိုတုံ့ပြန်ဖြေရှင်းမလဲဆိုတာကိုအပြေရှားနေကြပါတယ်ပိုးကူးဆက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့နဲ့ယောဂအတွက်ဆေးဝါးတွေကိုပေါ်ဆက်ထုတ်လုပ်နိုင်ဖို့အရေးပေါ်ဦးစားပေးဆွေးနွေးနေတယ်လို့ဆွေးနွေးပွဲပူးတွဲဥက္ကဋ္ဌဗိုင်းရပ်စ်ယောဂဆိုင်ရာကျွမ်းကျင်သူမရီပေါ်လကင်နီကပြောပါတယ်လက်ရှိမှာယောဂကိုကာကွယ်နိုင်တဲ့ဆေးရောပျောက်ကင်းအောင်ကုသနိုင်တဲ့ဆေးပါမရှိသေးဘူးလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောကြားထားပါတယ်။လက်ရှိကူးစက်ပြန့်နှံ့နေတဲ့ယောဂပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေတဲ့အတွက်အခုဆွေးနွေးပွဲကပါဝင်တဲ့သိပ္ပံပညာရှင်တွေဟာသူတို့ရဲ့သိရှိချက်တွေကိုမျှဝေကြဖို့လဲတိုက်တွန်းထားပါတယ်။ ယောဂါကိုတိုက်ဖြတ်နိုင်မှုအတွက်ဘယ်ကနေပိုးစတင်ကူးဆက်တာလဲလူချင်းချင်းဘလို့ကူးဆက်တာလဲဆိုတာကိုတိတိကျကျသိနိုင်မှုလိုတယ်လို့သိပ္ပံပညာရှင်တွေကလည်းပြောနေပါတယ်။ချောင်းဆိုးအသက်ရှူချက်အဖျားရှိတဲ့ Novel Corona ပိုးကူးဆက်သူတွေကိုဆရာဝန်တွေကလောလောဆယ်တုတ်ကွေးယောဂါဖြစ်သူတွေကိုကုသတဲ့နည်းနဲ့ကုသပေးနေပြီးတော့ယောဂါပြင်းထန်သူတွေကိုတော့အသက်ရှူအထောက်အကူဆက်တွေတက်ဆင်ပေးထားပါတယ်။
ကုန်ထုတ်လုပ်ငန်းတွေအတွက်လူဝါကတက်တာပြီးဝယ်လူဝါလည်းကောင်းတဲ့ဒေသတစ်ခုဖြစ်ထင်ရှားတဲ့အရှိတော်ဟန်ရှာမှာမြန်မာနိုင်ငံကနေဖိလစ်ပိုင်လူနိုင်ငံအထိ2020ပြည့်နှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခန့်နှုန်းကျော်ရှိနိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့ဒီနှစ်ပထမသတင်း6ပတ်ကုန်လာချိန်မှာတော့ဒီအတိုင်းဖြစ်လာပါဦးမလားဆိုတဲ့ပေါ်အမြင်များရှိလာပါတယ်။ဒီနိုင်ငံမှာစတင်ပြီးဒေသတွင်းအပါအဝင်နိုင်ငံအတော်များများမှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒေသတွင်းနိုင်ငံတွေမှာခီးသွွာလာမှုတွေကန့်သတ်လိုက်တဲ့အတွက်မလေးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေမှာခီးသွွာလုပ်ငန်းတွေတိတိတသာကျဆင်းသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းလေကြောင်းခီးစဉ်2000ခွဲလောက်ကိုဖျက်ပစ်ခဲ့ရတာပါ။နိုင်ငံခြားကုန်ထုတ်လုပ်ငန်းစည်းရုံးတွေအဓိကအခြေစိုက်တဲ့ VNM နိုင်ငံမှာလည်းဒီတလာလုံးတရုတ်ဘက်ကကုန်ကျန်းပစ္စည်းတွေဝယ်များတဲ့အခြေအနေရှိခဲ့ပါတယ်။ဒီချိန်ထဲမှာပဲဒေသတွင်းကလူသန်းပေါင်း630လောက်ပါလေ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာစိုးရိမ်စိမ်းနဲ့အပြင်ထွက်ဇီးဝရာတွေရှောင်ကြတာကြောင့်ဝယ်လူဝါကျသွားပါတယ်။ခြေတော်ချနိုင်ငံတွေဟာတရုတ်နိုင်ငံနဲ့စီးပွားရေးနဲ့ကုန်သွယ်ရေးအရအနီးကဆက်ဆံရေးရှိတဲ့နိုင်ငံတွေဖြစ်တာကြောင့်အခုလိုကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြုံရချိန်မှာသူတို့ဖြင့်စီးပွားရေးရတိုက်ရိုက်ထိခိုက်လာနိုင်တယ်လို့စီးပွားရေးပညာရှင်တွေကယူဆပြောဆိုကြပါတယ်
။ထိုင်းအစိုးရနဲ့နိုင်ငံတော်ပိုင်းကမွတ်စလင်ခွဲထွက်ရေးသဘုံတွေကြားညဉ့်ညံ့ရေးအတွက်စတင်ဆွေးနွေးခဲ့ကြပါတယ်။အာရှနဲ့ဥရောပနိုင်ငံတွေမှာလာနေချီကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်အစိုးရနဲ့သဘုံအဖွဲ့တွေကအကြီးဆုံး BRN တော်လှန်ရေးတပ်ဦးခေါင်းဆောင်တွေဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးပွဲဖြစ်ဖို့ကြားဝေညှိနှိုင်းပေးနေတဲ့မလေးရှားနိုင်ငံမှာဇန်နဝါရီလ20ရက်နေ့က6နှစ်အတွင်းပထမဆုံးတရားဝင်ဆွေးနွေးမှုတွေလုပ်ခဲ့တာပါ။ဒုတိယကြိမ်ဆွေးနွေးပွဲတွေကိုတော့မတ်လဇန်မှာပြုလုပ်မယ်လို့မျှော်လင့်ရပါတယ်။တီးခြားလွတ်လပ်တဲ့နိုင်ငံတကာလေ့လာသူတွေပါပါဝင်ခွင့်ပေးဖို့ BRN သဘုံအဖွဲ့ဘက်ကတောင်းဆိုတာကိုအစိုးရကအငြင်းကငင်းဆန်ခဲ့ပေမဲ့သဘုံတွေဆွေးနွေးပွဲစပွဲရောက်လာအောင်လို့အစိုးရကအလျှော့ပေးခဲ့တယ်လို့ပဋိပက္ခလေ့လာသူထိုင်းပညာရှင်တယောက်ကပြောပါတယ်။ဒါကြောင့်ဇန်နဝါရီလ20ရက်နေ့တုန်းကဆွေးနွေးပွဲမှာထိုင်းနဲ့ဆွစ်ဇာလန်နိုင်ငံတွေကလေ့လာသူတွေပါပါဝင်ခဲ့ကြပါတယ်။သဘုံတွေနဲ့အပြန်အလှန်ယုံကြည်မှုတည်ဆောက်ရေးဟာအရေးကြီးကြောင်းနဲ့အခုလုပ်ခဲ့တဲ့ဆွေးနွေးပွဲဟာပထမအဆင့်ဖြစ်တယ်လို့အစိုးရပြောခွင့်ရသူကပြောပါတယ်။သဘောတူညီချက်ရနိုင်ဖို့ကတော့အချိန်အများကြီးလိုနေသေးတယ်လို့လည်းသူကပြောပါတယ်။မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်တဲ့ခရိုင်လေးခုမှာတက်ဂရစ်2000ပြည့်နှစ်ပိုင်းတွေကစလို့ခွဲထွက်ရေးသဘုံအဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိတိကျကျရှိလာခဲ့တာဖြစ်ပါတယ်ရှင
်။ပေါ်ရုံးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြောသိင်းနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေဖြစ်စေလိုက်ပြီးတော့နားထောင်နိုင်ပါတယ်ရှင်။အခုသတင်းလွှာတွေထဲမှာတော့ဒီကနေ့ကျင်းပတဲ့83ချိန်မြောက်ပြည်ထောင်စုနေ့အခမ်းအနားကြောင်းနဲ့စပါမယ်။ဒီကနေ့ကြာရောက်တဲ့83ချိန်မြောက်ပြည်ထောင်စုနေ့မှာနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးပါတဲ့ပင်လုံစိတ်တက်ပြည်တွင်းငြိမ်းချမ်းရေး21ရာစုပင်လုံအောင်မြင်ရေးတို့အတွက်ရဲရဲအကောင့်ထဲပေါ်နိုင်ရေးစတဲ့အချက်တွေကိုအလေးထားပြောပြသွားခဲ့ပါတယ်။အခမ်းအနားကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တဦးကတော့ဒီအချက်တွေအောင်မြင်ဖို့အပြန်အလှန်ယုံကြည်မှုနဲ့အားလုံးပါဝင်ရေးကအရေးကြီးတယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့83ချိန်မြောက်ပြည်တော်စုနေ့အခမ်းအနားကိုပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်။ပင်လုံဆိုတာပြည်တော်စုကိုကိုးစားပြုတဲ့အဓိကဝေါ်ဟာရဖြစ်ကြောင်းဒေါ်ဆန်းစုကြည်ကအလေးထားပြောကြားခဲ့ပြီးပင်လုံစိတ်ဓာတ်နဲ့ပတ်သက်လို့အခုလိုခြားပြခဲ့ပါတယ်
။ပင်လုံဆိုတာပြည်တော်စုကိုကိုးစားပြုတဲ့အဓိကဝေါ်ဟာရဖြစ်တယ်လို့ဆိုနိုင်ပါတယ်။ပင်လုံစာချုပ်ဖြစ်ပေါ်နိုင်ခြင်းနဲ့ပတ်သက်တဲ့အရေးကြီးဆုံးအချက်ကတော့ပြည်သူလူထုပါဝင်ခဲ့ခြင်းဖြစ်တယ်လို့ကျွန်မယူဆပါတယ်။ဒါဟာနိုင်ငံအတွက်အရေးပါတဲ့ကိစ္စရပ်တွေအောင်မြင်စွာပြင်းထန်ဖို့အတွက်ပြည်သူလူထုမပါမဖြစ်ဆိုတဲ့ဒီမိုကရေစီတံပိုးကိုအသီးမှပြလိုက်တာဖြစ်ပါတယ်။သူကြီးအချက်အနေနဲ့ပြောရမယ်ဆိုရင်စာချုပ်ထဲမှာပါတဲ့ဝတ်ချက်လေးတွေဖြစ်ပါတယ်။ဒီဝတ်ချက်လေးကရှင်းရှင်းလင်းလင်းလေးပါပဲ။ရန်ကုန်မြို့မှာအစိုးရနဲ့ချက်ချင်းပူးပေါင်းခြင်းအပြင်ရှမ်းကချင်နဲ့ချင်းတို့သည်လွတ်လပ်ရေးကိုပုံမိုရဲ့ညှင်းညာစွာရလိမ့်မည်ဆိုတဲ့အချက်ပါပဲ။တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်မှတကယ်အရေးပါတဲ့နိုင်ငံကိစ္စတွေကိုညံဆန်းကောင်းမွန်စွာအကောင့်ထဲပေါ်နိုင်မယ်ဆိုတာကိုညွှန်းနေတာပါ။အထက်ဖော်ပြပါအချက်တစ်ချက်ပေါင်းပြီးကြည့်လိုက်မယ်ဆိုရင် များရဲ့ပူပေါင်းဆောင်ရွက်မှုလိုအပ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြနေပါတယ်။ဒါကပင်လုံစိတ်တပ်ပါပဲ
။90ကျော်ကြာမြင့်လာတဲ့အထိပြည်တွင်းမှာငြိမ်းချမ်းရေးမရနိုင်တာဟာအကြောင်းရင်းဖြစ်တဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်တာကြောင့်လို့လဲသုံးသပ်ပြောဆိုပါတယ
်။ဖြစ်ဆက်ဆက်အစိုးရတွေဟာလက်နက်ကင်ပဋိပက္ခချုပ်ငင်းဖို့နဲ့ငြိမ်းချမ်းရေးရဖို့အတွက်စူးစမ်းကြခဲ့ပေမဲ့ငင်းကြရဲ့ရင်မှန်းချက်တွေပြည့်ပြည့်စုံအောင်မဆောင်ရနိုင်ခဲ့ကြပါဘူး။အပြည့်အခက်ရဆဲရဲလောက်ပဲအမြင့်ဆုံးရရှိခဲ့ကြတာဖြစ်ပြီးတော့ရေရှည်တည်တန်းခိုင်နေတဲ့ငင်းကြရဲ့ကိုမတိဆောက်နိုင်ခဲ့ကြပါဘူး။ဒီလိုမတိဆောက်နိုင်တာဟာလက်နက်ကင်ပဋိပက္ခရဲ့အကြောင်းရင်းကံဖြစ်တဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်ခဲ့လို့ဖြစ်တယ်လို့ကျမတို့အစိုးရကယုံကြည်ပါတယ်။
ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြရေးအတွက်တိုင်းရင်းသားအားလုံးလက်ခံနိုင်မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံအစည်းအဝေးကတဆင့်ဆောင်ရွက်နေတယ်လို့လည်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါအပြင်ပင်လုံစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်တွေဟာရရဲ့ရင်ရင်နဲ့ခေတ်သစ်ကိုတည်ဆောက်ခဲ့တယ်လို့လက်ရှိမှာလည်းနိုင်ငံသားအားလုံးပါဝင်တည်ဆောက်ကြဖို့ဒေါ်ဆန်းစုကြည်ကညီကုန်းချုပ်ပန်ကြားပြောဆိုခဲ့ပါတယ်
။ကျမတို့ရဲ့ပြည်ထောင်စုဖခင်ကြီးများဟာသစ္စာနဲ့အမြင်နေနဲ့ပတ်တိရှိရှိနဲ့ငါတို့ခင်မှာငါတို့လူချင်းတဲ့နိုင်ငံမျိုးကိုငါတို့ထူထောင်မယ်ဆိုတဲ့စိတ်ဓာတ်နဲ့အောင်မြင်မှုကိုရအောင်လုပ်ထားပါကျမတို့လည်းဒီတိုင်းပဲလုပ်လို့လိုပါတယ
်အခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ပိုအမျိုးသားလွမြောက်ရေးအဖွဲ့ချုပ်ကဒုဥက္ကဋ္ဌခွန်မြင့်ထွန်းကတော့အပြန်အလှန်ယုံကြည်ပြီးအားလုံးပါဝင်လာမယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းတွေပိုမိုခိုင်မာလာမယ်လို့ပြောပါတယ်
ဒီကဒီလိုအခြေအနေမျိုးမှာပေါ့နော်ကျွန်တော်တိုင်းပြည်ကတော့ဒေါက်ဆန်းစီပြောတဲ့အမျိုးသားဓာန်ကြီးနဲ့အမျိုးသားညီညွတ်ရေးအခြေခံနဲ့ဖွဲ့တဲ့ဒီလိုမျိုးကြည့်အောင်နိုင်ဖို့ကတော့ကျွန်တော်တို့ကြမှာယုံကြည်မှုကအဓိကကြပါအဲယုံကြည်မှုရအောင်ကျွန်တော်တို့အပြန်လာပြီးတော့ထူထောင်ဖို့လိုတယ်နောက်တစ်ခုကတော့ဖက်ဒရယ်ကတကယ်ကျွန်တော်နိုင်ငံစုစုပွဲတွေမှာအားလုံးပါဖို့တော့လိုပါတယ်ကျွန်တော်တို့အားလုံးပါကြတယ်ဆိုရင်တော့အားလုံးကြည့်ကြည့်လည်းလည်းစုစုနိုင်ရင်တော့ကျွန်တော်ဖက်ဒရယ်ဒီလိုမျိုးကြည့်အောင်ပြောမှုတွေရရှိနေရတော့ပေါ်ပြီးတော့မှလည်းကုမဲ့ချုံမှုနဲ့ခိုင်မာမယ်ပေါ့
ဒီနေ့ပင်လုံမျိုးမှာကျင်းပတဲ့ပြည်တော်စုနေအခမ်းအနားကိုပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေပါဝင်တက်ရောက်ခဲ့တယ်လို့ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေလည်းပါဝင်တက်ရောက်ခဲ့ပါတယ်
ကိုမိုးသောစူးစီးတင်ပြခဲ့တာပါရှင်အခုကိုရိုနာဗိုင်းရပ်စ်ကာကွယ်ဟန်တာမှုတွေအကြောင်းကိုအလှည့်ပေးပါမယ်မူဆယ်မြို့ကိုရောက်နေတယ်လို့ယူနန်အစိုးရကသတင်းထုတ်ပြန်ထားတဲ့ပျောက်ဆုံးနေတဲ့ဝူဟန်မြို့ထဲကလူ၄ဦးထဲကတဦးဟာတရုတ်အာဏာပိုင်တွေစီမနေ့ကကိုယ်တိုင်သွားရောက်အနှံခဲ့ပါတယ်။မူလပျောက်ဆုံး၅ဦးထဲကတဦးကိုမူဆယ်မြို့မှာတရက်ပိုင်းရှာတွေ့ခဲ့ပြီးဒါဟာဒုတိယမြောက်တွေ့ရှိတာလည်းဖြစ်ပါတယ်။ကြံနေသေးတဲ့၃ဦးဟာလည်းတရုတ်နိုင်ငံထဲမှာရှိတယ်လို့ယူဆနိုင်ကြောင်းဒီမူဆယ်ခရိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့တရုတ်ဝူဟန်မြို့ကလူ9ဦးဟာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကိုရောက်ရှိနေကြောင်းတရုတ်ရဲတပ်ဖွဲ့ကဖေဖော်ဝါရီ5ရက်မှာအကြောင်းကြားလာပြီးနောက်ပိုင်းဖေဖော်ဝါရီ6ရက်မှာပထမတယောက်ကိုရှာတွေ့ခဲ့ရပါအခုနောက်တယောက်ကတော့တရုတ်နိုင်ငံထဲမှာပဲပြန်တွေ့ခဲ့ရဖြစ်ပါတယ်ဒုတိယမြောက်ဝူဟန်မြို့သားဟာတရုတ်ရဲတပ်ဖွဲ့စီမှာသွားပြီးကိုတိုင်အစစ်ဆေးခံခဲ့ရဖြစ်ပြီးသူ့ကိုပြန်တွေ့ခဲ့ကြောင်းဖေဖော်ဝါရီ17ရက်ဒီကနေ့မှာတရုတ်ရဲကအကြောင်းကြားလာခဲ့ရလို့မူဆယ်ခရိုင်ဒူအုပ်ချုပ်ရေးမှူးဦးအုတ်ကာကပြောပါတယ
်အဲဒီနေ့တရုတ်ဘက်ကနေသတင်းပြဖို့ကြရတော့မနေ့ကဟိုမျိုးသားတယောက်ကဟိုတရုတ်ပြည်ရဲတပ်ဖွဲ့မှလာရောက်ပြီးတော့အစီအစဉ်ခံပါတယ်ခင်ဗျအစီအစဉ်တော့သူတို့မှယောဂဝန်ကြီးပါဆိုတရုတ်ဘက်ကနေကျွန်တော်တို့ရဲတပ်ဖွဲ့ဝင်တော့ BLO အကြောင်းကြားပြီးပါတယ်ဆိုတော့ Channel 3ရောက်ကလည်းလောလောဆယ်တော့မိတော့မမိသေးဘူးအဲတရုတ်ဘက်ကလည်းသူတို့နိုင်ငံထဲမှာပဲရှိမယ်လို့တော့သုံးသပ်ပါတယ်ခင်ဗျ
သူတို့ပျောက်ဆုံး၅ဦးတည်းကပထမဆုံးတယောက်ကတော့မူဆယ်ခရိုင်ပန်ဆိုင်မြို့မှာဖေဖော်ဝါရီ6ရက်ကရှာတွေ့ခဲ့ရဖြစ်ပြီးနှစ်နိုင်ငံညှိနှိုင်းမှုနဲ့တရုတ်အစိုးရကိုပြန်အပ်ခဲ့တယ်လို့လည်းပြောပါတယ်။အခုလိုဖြစ်ရတဲ့ကြုံနေရတာကြောင့်မြန်မာနိုင်ငံအတွင်းကိုနေဆက်ဝင်ပေါက်တွေကနေရောဂါပိုးကူးစက်ခံရသူတွေဝင်လာမှာစိုးရင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကဖေဖော်ဝါရီ17ရက်မှာလုပ်တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတင်ပြခဲ့ရပါ။အခုအခါမှာတော့ပြည်သူ့ကျန်းမာရေးဦးစီးဌာနကအဓိကတောင်းယူစောင့်ကြည့်စစ်ဆေးနေရဲ့တရုတ်ထိုင်းနဲ့နေချင်းထိစပ်နေရဲ့ကချင်းနဲ့ရှမ်းပြည်နယ်နယ်စပ်ဂိတ်တွေမှာဝင်လာသူတွေတယောက်ချင်းစီရဲ့အလုပ်သွားလုပ်တဲ့နေရာမူလနေရဲ့ဖုန်းနံပါတ်နိုင်ငံကူးလက်မှတ်စရဲ့ကိုယ်ရေးအချက်အလက်တွေကိုမှတ်တမ်းယူဖို့စီစဉ်နေပြီဖြစ်ပါတယ်။ဒီလိုအချက်အလက်တွေယူဖို့လုပ်မယ်ဆိုရင်စေတနာဝန်ထမ်းတွေလိုအပ်လာနိုင်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာတင်မောင်ညွန့်က VOA ကိုပြောပါတယ်။
တနည်းကိုဥပမာပေါ့နော်ဘူဆဲတို့ကမျိုးမှာနန်းတော်ဝင်ပေါက်တို့ဆင်ပြေပေါက်တို့မှာတနည်းကိုထောင်းပြီးချီရှည်ရည်အော်ထွက်အဝေးရည်ဆိုတော့အဲ့ဒါတယောက်ကိုပဲ၅မိနစ်ပဲဖြေဖို့တော့မတည်ဘူးဆိုလို့ရှိရင်၅မိနစ်၅မိနစ်ဆိုမနေဘူးလေဒီကတော့သူဆောင်းအောင်ပါလေအဲ့ကြိုင်တော့ဝိုင်းကူဖို့လိုလာပါတော့နော်လိုတဲ့ခါကျရင်တော့ဆရာတို့အကူအညီကြောင်းပါပါတော့ပြန်ကြရင်ဘာကဒီကြတဲ့အဖွဲ့အစည်းပေါ့နော
်စီးပစ္စည်းတွေကတော့အလုံးလောက်ရှိရလို့လည်းသူကပြောပါတယ်ဖေဖော်ဝါရီ17ရက်ညနေ6နာရီအထိပြည်နယ်နဲ့တိုင်းဒေသအသီးသီးကတက်ဆိုင်ရာဆေးရုံတွေမှာစောင့်ကြည့်ခံနေရတဲ့လူနာ16ယောက်ရှိရလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က COVID-19 ရောဂါလို့သတ်မှတ်ထားတဲ့ရောဂါပိုးကူးစက်ခံရမှုကတရုတ်ပြည်မှာအများဆုံးဖြစ်ပြီးကူးစက်ခံရသူ 4,500 ကျော်လာပြီဖြစ်ပါတယ်။အမေရိကန်အပါအဝင်နိုင်ငံပေါင်း28နိုင်ငံမှာကူးစက်ခံရသူအနည်းချင်းရှိပြီးသေဆုံးသူကတော့တရုတ်နိုင်ငံမှာ 1,200 ကျော်၊ဟောင်ကောင်နဲ့ဖိလစ်ပိုင်မှာတော့တယောက်စီသေဆုံးခဲ့ပါတယ်။
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်။ VOA ရဲ့ဗိုလ်ဒူးနဲ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုအမေရိကန်သမ္မတပါတီတွင်ရွေးကောက်ပွဲတွေအကြောင်းကိုပြောပြပေးပါဦးမယ်။ New Hampshire ပြည်နယ်မှာကျင်းပတဲ့ Democrat ကိုစားပြုသမ္မတလောင်း primary ပနာမရွေးကောက်ပွဲမှာ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကသူ့အနိုင်ရချောင်းကြီးညာလိုက်တာကြောင့်ပြိုင်ဘက်တွေကြားမှာသမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ရှေ့ကပြည်သူတဦးဖြစ်လာနေပါတယ်။သူ့နောက်မှာတော့ Indiana ပြည်နယ် South Bend မြို့တော်ဝင် Pete Buttigieg Minnesota ပြည်နယ်က Amy Klobuchar နဲ့ကတတိယလိုက်ပါတယ် VOA သတင်းတောက် Jim Malone က New Hampshire ပနာမရွေးကောက်ပွဲအကြောင်းပြဖို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ပြည်ပြင်ပြောင်းလဲလှလသူ Progressive Democrat နဲ့လူငယ်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုနဲ့ Bernie Sanders New Hampshire မှာမဲအများဆုံးနဲ့အနံ့ရလိုက်ပါတယ်
Our campaign
ကျွန်တော်တို့ရွေးချယ်ချက်ကထရမ့်နဲ့ရှင်ပြိုင်ဖို့အတွက်တောင်မဟုတ်ပဲဒီနိုင်ငံကိုပြောင်းလဲပစ်ဖို့ပါ Wall Street ကခေါင်းပုံဖြတ်နေသူတွေအာမခံကုမ္ပဏီတွေနဲ့စီးပွားထုတ်လုပ်တဲ့ကုမ္ပဏီတွေရေနံနဲ့ဓာတ်ငွေထုတ်လုပ်နေသူတွေလက်နက်ထုတ်လုပ်သူတွေပေါ်ကန့်သက်ထိန်ချုပ်ဖို့ရဲစွမ်းတက်သည့်ရှိဖို့လိုအပ်ပါတယ
် Iowa ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Pete Buttigieg ကတော့ New Hampshire ရွေးကောက်ပွဲမှာဒုတိယလိုက်ပါတယ် Democrat တွေအားလုံးစုစည်းနိုင်ဖို့သူကြိုးပမ်းမဲ့အကြောင်း Buttigieg ကကတိပေးပြောကြားပါတယ်
We have been told by some.
ပြည်ပြင်ပြောင်းလဲရေးလုပ်မလား အရင်ပုံစံအတိုင်းဆက်သွားမလားဆိုတာမျိုးပြောကြတာရှိပါတယ်။ American အများစုကဒီအမြင်နှစ်ခုကြားဘယ်ဘက်ကရက်တည်မလဲဆိုတာကိုမသိကြဘူးဖြစ်နေပါတယ်။ကိုနဲ့တရားရဂိုင်းလုံးသဘောမတူတဲ့လူတိုင်းကိုရစရာမရှိအောင်ပုတ်ခတ်တိုက်ခိုက်မယ်ဆိုရင် American ခေတ်သစ်တမိုင်းမှာစိတ်ဝမ်းအကွဲပြားဆုံးဖြစ်အောင်ဖန်တီးခဲ့တဲ့သမ္မတကိုဖြုတ်ချနိုင်မှာမဟုတ်ပါဘူး။
လူများအတွက်အံ့အသင့်စေတာကတော့ Minnesota ပြည်နယ်အထက်လွှတ်တော်အမတ် Amy Klobuchar ဟာတတိယနေရာကနေလိုက်နေတာပါ။လွန်ခဲ့တဲ့တောက်ကြနေ့ကစကားစစ်ပွဲမှာသူ့ရဲ့အရေးချင်းကိုပြသနိုင်ခဲ့တယ်လို့အလေအလတ်သဘောထားရှိတဲ့ Messenger ရှင်နေရဲ့ထောက်ခံမှုကိုလည်းရခဲ့တာပါ
။ Donald Trump's worst nightmare
Donald Trump အကြောက်ဆုံးကတော့အလေအလတ်သဘောထားရှိတဲ့ Messenger ရှင်တွေနာမည်ခေါ်ပြီးတော့ပုတ်ခတ်နှိမ်ချပြောဆိုတာမျိုးကိုစိတ်ပြည့်ယွန်းရှာနေကြသူတွေနဲ့လာမယ့်နိုဝင်ဘာမှာမဲပေးကြမယ့်မဲဆန္ဒရှင်တွေကိုပါ
မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလိဇဘက်ဝါရန်နဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်တို့ကတော့နောက်ကကတ်လိုက်နေတာပါမစ္စတာဘိုင်ဒန်ဟာပြင်ဆင်မမြောက်နေရာမှာရှိနေတာကြောင့်သမရလောင်းပြစ်လာဖို့မျှော်လင့်ချက်နှဲပါပေမဲ့သူ့အနေနဲ့နောက်ဆုံးမှာမဟုတ်ကြောင်းတောင်ကယ်ရိုလိုင်းနားပြည်နယ်ကထောက်ခံသူတွေကိုပြောကြားပါတယ
် So here all these pundits and experts
တုံးသက်သူတွေကက်ခတ်တွေကကုစရီလောင်းရွေးပွဲနဲ့ပတ်သက်ပြီးတော့မျိုးမျိုးပြောတာကိုကြားကြမှာပါသူတို့ကပြောလိုက်ပါပွဲကမဆုံးသေးပဲအခုမှစတာပါလို့
အထက်လွှတ်တော်မှအဲလိဇဘက်ဝါရန်ကလည်းလက်မလျှော့သေးကြောင်းပြောရတယ
်။ Our campaign is best positioned.
မတို့ပါတီကိုစူးစီးညီညွတ်အောင်ဆောင်ရွက်နိုင်တာကြောင့်မလို့နိုဝင်ဘာလမှာဒေါ်နယ်ထရမ့်ကိုရှင်းနိုင်မယ့်အကောင်းဆုံးအနေအထားမှာရှိနေပါတယ်
။မဲဆန္ဒရှင်တွေကတော့သမ္မတဒေါ်နယ်ထရမ့်ကိုဖျောက်ချနိုင်မယ့်ကိုယ်စားလှယ်မျိုးကိုသာလိုချင်ကြတာပါ။ Bernie Sanders ကိုထောက်ခံသူ Tina Olson က
hearts. Yeah, I went with my heart, you know.
ကျမနှလုံးသားထဲကကိုထောက်ခံတာပါ။ကျမရဲ့ကိစ္စရက်ကိုအစိုးရကလုံးဝတာဝန်ယူပေးတာ။အဲ့ဒီအချက်ကိုအကြိုက်ဆုံးမှာဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာအမေရိကတဲ့နိုင်ငံတွေကပဲကျမရဲ့ကိုအစိုးရကတာဝန်ယူမပေးတဲ့နိုင်ငံပါ။အ
ေမီကလိုဘူရှာကိုထောက်ခံသူတူကလည်းသူဟာပုံကိုယ်ဆွဲကင်တယ်လို့ပြောပါတယ်။ List and Flag ကအခုလိုပြောပါတယ
်။ But to be honest,
ကျမသဘောထားကတော့ရှင်းပါတယ်ဘယ်သူပဲပါတီကိုစားပြူသမရဖြစ်လာလားထောက်ခံမယ်ပြီးသွားမှာပါ
စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့အာရှတိုက်သားအန်ဒရူးယန်းနဲ့ကော်လိုရာဒိုအထက်လွှတ်တော်အမတ်မိုက်ကယ်ဘနက်တို့ကတော့အခုကျင်းပတဲ့ရွေးကောက်ပွဲမှာထောက်ခံမယ်သိမ့်မရတာကြောင့်သူတို့ရဲ့မဲဆွယ်စည်းရုံးမှုတွေကိုရနာလိုက်ပါပြီဒီလကုန်ပိုင်းမှာတော့နီဗာဒါနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေမှာဒီမိုကရက်တစ်ရဲ့နောက်ထပ်ပနာမရွေးကောက်ပွဲတွေကျင်းပသွားမှာပါခင်ဗျာ
ကိုအောင်ပြပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်ကြံပေးစာတွေပေးပို့လိုတယ်နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတယ်ဆိုရင် VOA ရဲ့ email လိပ်စာ bamis@voanews.com ကိုဖြစ်စေစာတိုက်လိပ်စာ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုဖြစ်စေစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရတော့1-239-382-9554ကိုခေါ်ဆိုနိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ဥကြော်ဇန်သားရဲ့မြမအေးသုံးသက်ချက်လူလူကျမ်းမာရေးနဲ့သတင်းပတ်စင်တိုင်းနားဆင်နေကြအာကစားသတင်းလွှာတွေကိုနားဆင်ကြရမှာပါ line 2မီတာ19 kHz 15453ည line 2မီတာ25 kHz 11883ည line 2မီတာ32 kHz 9335နဲ့ပထမနာရီဝက်မှာ line လက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်
။ဒီမိုကရက်တစ်ပါတီကိုစားပြူသမ္မတလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့ New Hampshire Primary မှာတော့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကပ်ပြီးအနိုင်ရသွားပါတယ်။ Mr. Sanders ကထောက်ခံမဲ့26ရာခိုင်နှုန်းရပြီး Indiana ပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg က24ရာခိုင်နှုန်းရပါတယ်။Minnesota ပြည်နယ်ထက်လွှတ်တော်မှ Amy Klobuchar ကထင်မှတ်မထားပဲအခြေအနေကောင်းခဲ့ပြီး20ရာခိုင်နှုန်းနဲ့တတိယလိုက်ပါတယ်။ Massachusetts ပြည်နယ်ထက်လွှတ်တော်မှ Elizabeth Warren က9ရာခိုင်နှုန်းနဲ့စတုတ္ထဒုတိယသမ္မတဟောင်း Joe Biden ကတော့8ရာခိုင်နှုန်းနဲ့နံပါတ်5နေရာပဲရခဲ့ပါတယ်။ American သမ္မတ Donald Trump ရဲ့နိုင်ငံရေးအကြံပေးပုဂ္ဂိုလ်ဟောင်း Roger Stone ဟာလွှတ်တော်ကိုလိန်ညာမှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ထားပြီးအဆိုအရရှိနေတဲ့ဘက်ကထောင်ဒဏ်ချဖို့အကြံပြုထားတဲ့ကိစ္စမှာသူဝင်ရောက်ဆက်ဖက်တာမျိုးမရှိဘူးလို့သမ္မတ Trump ကညင်ပါတယ်။တရားရေးဌာနကိုသူမှပြောပိုင်권အပြည့်အဝရှိပေမဲ့သူပြောခဲ့တဲ့အကြောင်းအကြံပြုထားတဲ့ထောင်ဒဏ်ကအဓိပ္ပာယ်မရှိသလိုတရားစွဲတဲ့ကိစ္စတစ်ခုလုံးကလည်းအဓိပ္ပာယ်မရှိဘူးလို့သမ္မတကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်1100ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဗိုလ်ဒူးနေမှာထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ကသေဆုံးသူအရေအတွက်မှာနောက်ထပ်68ယောက်ထပ်တိုးလာတာဖြစ်ပြီးရောဂါပိုးကူးစက်ထားသူပေါင်းက4400ကျော်သွားပြီလို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့စစ်ဆေးကုသကာကွယ်နိုင်မယ့်နည်းလမ်းတွေကိုအများဆုံးရှာဖွေဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒုတိယနေ့ဖြစ်ဆက်လက်ဆွေးနွေးနေကြပါတယ်။ဒီကနေ့မှာတော့ကမ္ဘာ့ဝန်ကသိပ္ပံပညာရှင်တွေအစိုးရကျန်းမာရေးတာဝန်ရှိသူတွေသုတေသီတွေအလှူရှင်တွေဟာဗိုင်းရပ်စ်ပိုးနဲ့ပတ်သက်တဲ့အခြေလက်တွေကိုမျှဝေဆွေးနွေးပြီးအထူးအောက်ဆိုဘယ်လိုတုံ့ပြန်မလဲဆိုတာဆွေးနွေးနေကြပါခင်ဗျာ။
ဖေဖော်ဝါရီလ12ရက်ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသစင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Wondrat ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရှင်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you. From Washington, this